KIA နဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့ဗမော်မြို့ကိုထိုးစစ်ဆင်နေတဲ့တပ်တရားမြောက်နေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ KIA ပူးပေါင်းတပ်တွေဟာဗမော်မြို့အတွင်းဝင်ရောက်ပြီးတော့အစိုးရဌာနတချို့ကိုသိမ်းပိုက်လိုက်တဲ့အကြောင်း KIA ရှေ့တန်းတပ်နဲ့နှိစက်သူတွေကပြောပါတယ်တိုက်ပွဲအတွင်းဒေသခံပြည်သူတွေထိခိုက်သေဆုံးတာရှိတယ်လို့ပိတ်မိနေတာတွေလည်းရှိနေတယ်လို့ပြောပါတယ်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီး KIA ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဗမော်မြို့သိမ်းတိုက်ပွဲတပ်တရားနေခြေနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ပြောပြပေးပါလိမ့်မယ်ခင်ဗျာ
ပြည်ခဲ့တဲ့ဗိုလ်ဒူနေကစတင်ပြီး KIA နဲ့ပူးပေါင်းတပ်တွေဟာဗမော်မြို့ကိုစစ်မျက်နှာ၃ခုလောက်ကနေဝိုင်းပတ်တိုက်ခိုက်နေရမှာတတရားမြောင်းနေမှာတော့ဗမော်မြို့တွင်းကိုဝင်ရောက်ပြီးအစိုးရရုံးဌာနတွေကိုသိမ်းယူတာရှိနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်လက်ရှိဗမော်မြို့တိုက်ပွဲအခြေအနေကိုရှေ့တန်းရောက် KIA တပ်ဖွဲ့ဝင်တွေနဲ့နှိစက်သူတူက VOA ကိုအခုလိုပြောပါတယ
်ဗမော်ကနေရာတော်များတိုင်းထိုင်ပြောတော့ဆိုအေးဟွာဒီ yes ခန်းတို့ထွေးအောင်ရုံးတော့တိမ်းပြီးပြီးကြတယ်အဓိကအေး
စကခ
နစတိကဒီလည်းနေကြီးတော့ရှော့မြို့တို့ပြင်းနေတော့အဲနေအိလီထိရတာရှိတယ်တဲ့အဲ PDW တေးရလည်းများတယ်တဲ့20တော့ရှိမယ်တဲ့ထိခိုက်တာလည်းရှိရပေါ့အာဒီကြောင့်တိုက်ခိုက်မှုလည်းရှိရတဲ့အဲ့တော့ဆေဘုံဘွားဘီဝက်တချို့ကပိတ်မိတချို့ကျတော့အဲထက်လက်ရှိရဘက်ကတော်များတိမ်းချောင်ကြတာပေါ့နော်ဒါပေမဲ့ပိတ်မိနေလို့လည်းရှိရတဲ့
ဒီဇင်ဘာလ9ရက်နေ့ကတော့မြစ်ကြီးနားဘုံမော်လန်းနန်းဆန်ရံရွာအနီးကဂျာထဆိုတဲ့ရွာကိုတိုက်ပွဲမရှိပဲလေချောင်းကနေတိုက်ခိုက်တာတွေလုပ်ခဲ့ကြအောင်သူကဆက်ပြောပါတယ
်မနေ့ည6နာရီကျော်လောက်မှာလေဒီဟိုဒီမြစ်ကြီးနားဘမော်လမ်းပေးဟိုနန်းဆန်ရွာနဲ့တိတ်မွေးတဲ့ဂျာထဆိုတဲ့ရွာကိုဒီစစ်ကောင်စီကလေချောင်းတိုက်ခိုက်မှုလုပ်သွားတယ်ဒါတိုက်ပွဲမဖြစ်တဲ့နေရာပေါ့KIA တွေထိန်းချုပ်ထားတဲ့နေရာကိုလေချောင်းတိုက်ခိုက်မှုလုပ်သွားတယ်ဒါကဟိုနည်းနည်းထိခိုက်တာတော့မရှိဘူးတဲ့
အချားဒေသကိုရောက်ရှိနေသူဗမော်မျိုးကံတူဦးကလည်းဗမော်မျိုးကပြည်သူတွေဟာအေယာဝတီမြစ်အနောက်ဖက်ကမ်းကိုစစ်ရှောင်နေကြရတာရှိကြောင်းပြောပါတယ်
။မနေ့ကတော့တိုင်းသားဆွေတွေကဝင်ပြီလို့ပြောတဲ့မျိုးထုံးကျွန်တော်မနေ့ကတော့ကျွန်တော်အတီပြောင်းနဲ့အပေါင်းရသေးတယ်အကုန်လုံးကကြီးနေကြတယ်လို့ပြောတယ်စီယော်တီမြစ်ဟုတ်ကဲ့ဗမော်မျိုးဟုတ်ကဲ့
ဗမော်မျိုးမှာလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို KIA ဘက်ကတီးကြားသတင်းထုတ်ပြန်တာမရှိသေးသလိုပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းရှေ့တန်းကသတင်းမရသေးကြောင်းပြောပါတယ
်ခုတစ်ခါတော့မင်းဝင်တဲ့ဒီဘာမှမကြားဘူးတပ်ဖွဲ့ကတော့ဆက်ဖြစ်နေတယ်လို့အမှအချိန်နဲ့တော့ဘာမှမကြားသိရအောင
်ဒေသတွင်းသတင်းမီဒီယာတွေကတော့လက်နက်ကြီးထိမှန်တာကြောင့်ဒေသခံပြည်သူ30ခန့်သေဆုံးကြောင်းဗမော်တပ်ကတော်နဲ့ခလာရ236ဘက်မှာတိုက်ပွဲပြင်းထန်နေကြောင်းဖော်ပြသလိုဗမော်မိုးမောက်လန်း၄မိုင်နဲ့ဗမော်မန်စီလန်ခလာရ49ဘက်မှာတိုက်ပွဲပြင်းထန်နေကြောင်းဖော်ပြကြပါတယ်ဒီဇင်ဘာလ4ရက်နေ့မနက်ပိုင်းကစတင်ပြီး KIA ပူးပေါင်းတပ်တွေကဗမော်မြို့ကိုမိုးမောက်မန်စီနဲ့ခူးလီနန်းလှိုင်စတဲ့နေရာတွေကနေ3ဘက်ညှက်တိုက်ခိုက်နေတာပါ KIA ပူးပေါင်းတပ်တွေမှာတော့ PDF AA ဂေါ်တကားတပ်ရင်းကူကီးတပ်ရင်းတွေပူးပေါင်းတိုက်ခိုက်နေတာလည်းဖြစ်ပါတယ် KIA ဟာဒီနှစ်မှလစံကစတင်ပြီးဗမော်မြစ်ကြီးနားကမ်းလမ်းတစ်လျှောက်ကိုထိုးစစ်စတင်ခဲ့ရမှာအခုဆိုရင်မြို့ပေါင်း23မြို့ကိုသိမ်းယူထားပြီးဖြစ်ပါတယ်စတင်မာလကုံမှာကချင်အထူးဒေသတစ်ဘက်ကိုစတင်ထိုးစစ်ဆင်ခဲ့ရမှာခြေဖွေဆော့လော်ပန်ဝါကံပိုင်တီစတဲ့မြို့တွေကိုသိမ်းယူပြီးအထူးဒေသတစ်ကိုလည်းဖျက်သိမ်းခဲ့ပါတယ်ခင်ဗျာ